အင်တာပေါလို့အင်္ဂလိပ်လိုသိကြတဲ့နိုင်ငံတကာရဲတပ်ဖွဲ့ရဲ့ညီလာခံကိုစစ်ကောင်စီကိုယ်စားလှယ်အဖွဲ့ကိုတရားဝင်မပြုဖို့မြန်မာနဲ့နိုင်ငံတကာရဲဘက်အဖွဲ့စည်းပေါင်း159ဖွဲ့ကတောင်းဆိုလိုက်ကြပါတယ်။အင်တာပေါလအဖွဲ့ဥက္ကဋ္ဌကင်းမြောင်းရန်ထွေထွေတရားမှုချုပ်ဂျာဂန်စတော့ခ်နဲ့အလုံးမှုဆောင်ဖွဲ့စည်းကိုပေးပို့ခဲ့တဲ့စာထဲမှာအခုလိုတောင်းဆိုလိုက်ကြတာပါ။အင်တာပေါရဲ့အနာဂတ်အမျှော်မြင်ကကမ္ဘာသူကမ္ဘာသားတွေရဲ့လုံခြုံရေးကိုပံ့ပိုးပြီးစိတ်ချရတဲ့ကဘာဖြစ်အောင်ရဲတပ်ဖွဲ့ကိုချိတ်ဆက်အလုပ်လုပ်ရေးဖြစ်တာကြောင့်စစ်ကောင်စီရဲ့လုပ်ရတွေဟာအင်တာပေါ်ရဲ့အနာဂတ်အမြင်နဲ့ဖိလားဆန့်ကျင်ဖြစ်နေတာကိုအရက်ဘက်အဖွဲ့အစည်းတွေကထောက်ပြလိုက်ရပါတယ်89ချိန်မြောက်ထွေထွေညီလာခံကိုပြည်ထောင်စုဒုတိယဝန်ကြီးဒုတိယဗိုလ်ချုပ်ကြီးတန်းနိုင်ဦးဆောင်တက်ရောက်မှာဖြစ်တယ်လို့ဆာမဖော်ပြထားပါတယ်နိုင်ငံတကာအသိုက်အဝန်းကစစ်ကောင်စီကိုအတိမတ်ပြုဖို့ညှင်းဆိုထားကြပြီးကုလသမဂ္ဂထွေထွေညီလာခံ COP26 ကုလသမဂ္ဂရာသီဥတုညီလာခံအာဆီယံထိပ်သီးအစည်းအဝေးပြည်ယခုကျင်းပနေတဲ့အာဆီယံတရုတ်ထိပ်သီးအစည်းအဝေးတွေမှာစစ်ကောင်စီကိုတက်ခွင့်မပေးခဲ့ကြပါဘူး။ဒါပြင်ပြည်သူလူထုပေါ်ကြမ်းကြုတ်ရက်စက်စွာဖိနှိပ်တိုက်ခိုက်နေတာကလူသားမျိုးနွယ်တရားလုံးပေါ်ကျူးလွန်တဲ့ရာဇဝတ်မှုပြောင်းနိုင်တယ်လို့ကုလသမဂ္ဂရဲ့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ IIMM ကလည်းပြောဆိုထားတာကိုအရက်ဘက်အဖွဲ့အစည်းတွေကထောက်ပြလိုက်ပါတယ်။ဖိနှိပ်မှုမူဝါဒနဲ့ရတဖွဲ့ကကျူးလွန်ခဲ့တဲ့အကြမ်းဖက်ဖိနှိပ်မှုတွေကိုအတွက်ဒုတိယဗိုလ်ချုပ်ကြီးတန်းလိုင်ကတိုက်တာဝန်ရှိတဲ့ပြည်ဥရောပသမဂ္ဂရဲ့ပိတ်ဆို့အရေးယူတဲ့စီးရဲထဲမှာလည်းသူ့နာမည်ထည့်ထားတာကိုဆက်မှဖော်ပြထားပါတယ်